အင်္ဂါနေ့ကမြန်မာနိုင်ငံကိုရောက်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့ဗိုလ်ဖူးနေမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမဲအောင်နိုင်တဲ့တွေ့ဆုံခဲ့ပါတယ်။အဖမ်းဆီးခံရပြီးတရားရင်ဆိုင်ရတဲ့ဒေါန်ဆန်းစုကြည်ကိုတွေ့ဆုံဖို့ရှိမရှိတရင်တောက်တွေရဲ့မင်းမြန်ချက်ကိုတော့အထူးကိုယ်စားလှယ်ကပ ဂရီလိုက်စားမှုဆဲကျင်တဲ့နောက်ထပ်ထောင်နှံချမှတ်ပြီးနောက်တဲ့ရက်မှာပဲအထူးကိုယ်စားလှယ်အခီးစဉ်စတင်ခဲ့တာဖြစ်ပါတယ်။နိုလင်းဟေဆာဟာအထူးကိုယ်စားလှယ်ဖြစ်တာဝန်ယူပြီးနောက်ပိုင်းပထမဆုံးချိန်မြန်မာနိုင်ငံကိုတွားရောက်တာဖြစ်ပြီးအခုခီးစဉ်အတွင်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆိုးရွားလာတဲ့အခြေအနေကိုအာရုံစိုက်မယ်လို့အတွင်းမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာကျန်းဖက်လူရက်တွေရပ်တန့်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတားဆီးမရှိပေးနိုင်ရင်ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုပြီးမကြခင်မှာပဲအခုခီးစဉ်ပေါ်လာတာပါ။အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟောင်းခရစ်စတင်းဆက်ရှင်ဘဂနာကတော့မြန်မာစစ်ကောင်စီကပြည်ဝင်ခွင့်မပေးတယ်လို့မြန်မာနိုင်ငံမှာရှိတဲ့သူ့ရုံးခန်းကိုပါပိတ်ပစ်ခဲ့တာပါ။အခုသူ့နေရာကိုဆက်ခံတဲ့အထူးကိုယ်စားလှယ်ဟေဇယ်ကိုမြန်မာပြည်ရင်းရုံးခန်းဖွင့်ခွင့်ပေးမပေးတော့မသိရသေးပါဘူး။